ကက်သလစ်ခရီးယန်သာသနာပိုင်ပုတ်ရဟန်းမြင့်ကြီးဖရန်စစ်ရဲ့ရှေ့သတင်းပတ်မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဖိုးချုပ်မှုကြီးမြောက်နိုင်နဲ့ပါတွေ့ဆုံမှာဖြစ်ကြောင်းဗာတီကန်ကျောင်းတော်ကဒီကနေ့ပဲကြေညာလိုက်ပါတယ်။ကာကွယ်ရေးဦးစီးချုပ်နဲ့ရန်ကုန်မြို့မှာတည်ထောင်တွေ့ဆုံမှာဖြစ်ကြောင်းဗာတီကန်ကျောင်းတော်ပြောခွင့်ရပုဂ္ဂိုလ် Gresh Fark ကသတင်းတောက်တွေကိုအတိအပြုပြောဆိုလိုက်တာပါ။နိုဝင်ဘာ26ရက်တနင်္ဂနွေနေ့ကနေ30ရက်နေ့အထိပိုယဟမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်အစိုးရအဆင့်မြင့်တာဝန်ရှိသူတွေဘာသာရေးကောင်းဆောင်ရေးနဲ့လည်းတွေ့ဆုံမှာဖြစ်ကြောင်းအစောပိုင်းမှာသတင်းထုတ်ပြန်ထားပြီးမြန်မာစစ်တပ်ကြီးကဲနဲ့တွေ့ဆုံမဲ့အစီအစဉ်ကိုအခုနောက်ဆုံးထပ်မံအတိအပြုခဲ့တာဖြစ်ပါတယ်။ဒီကနေ့အောက်တိုဘာ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကကျင်းစခန်း30လောက်ကိုအကြမ်းဖက်စီးနှင်တိုက်ခိုက်ခဲ့တဲ့ IRSA အစွန်းရောက်အုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းရာကနောက်ဆက်တွဲအင်ဂျီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ့်နေချတဲ့ရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးတဲ့အချိန်ဖြစ်ခဲ့တဲ့အပေါ်မှာစိုးရိမ်ပူပန်တဲ့သဘောထားတွေပြောဆိုထားတဲ့ပိုယန်ဟမ်းမင်းကြီးဟာမြန်မာနိုင်ငံခီးစဉ်အတွင်းဒီကိစ္စကိုအလေးထားပြောဆိုမယ်လို့ပြောလင့်နေကြတာပါဒါပေမဲ့လည်းမြန်မာနိုင်ငံကိုရောက်ရှိစေအငင်းပွားစရာဖြစ်နေရတဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုမတုံ့တုံ့ဖို့ပိုယန်မင်းကြီးကိုတိုက်တွန်းထားတဲ့အကြောင်းရန်ကုန်ကက်သလစ်ခိုင်ချုပ်ရဟန်းအမတ်ကာဒီနယ်ချားစ်မောင်ဘိုကခီးစဉ်မတက်နေပါနဲ့ပြောဆိုထားပါတယ်။အခြေအတင်ပြောစရာလည်းဖြစ်စစ်တပ်အစိုးရနဲ့မြန်မာလူထုကလည်းလက်မခံတဲ့ရိုဟင်ဂျာဆိုတဲ့စကားလုံးကိုမတုံ့ဖို့တိုက်တွန်းထားကြောင်းကာဒီနယ်ချားစ်မောင်ဘိုကရိုက်တားစ်သတင်းဌာနနဲ့မေးမြန်းခန်းမှာပြောဆိုခဲ့ပေမဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကပါလူလူလာလာမရှိကြသလိုနိုင်ငံသားဖြစ်ခွင့်လည်းမရကြတဲ့သူတွေအပေါ်လူကုန်တိုက်ခါနဲ့အညီပြုမှုဆက်ဆံကြဖို့လူသားချင်းစာနာမှုနဲ့ကူညီပေးဖို့ကိစ္စတွေကိုတော့ပိုယဟမင်းကြီးကပြောဆိုလိုက်မယ်လို့မျှော်လင့်ချောင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံခီးစဉ်ပြည်ဘင်္ဂလားဒေ့ရှ်နိုင်ငံကိုပိုယဟမင်းကြီးတွားရောက်တာမှာတော့ဒါကာမြို့တော်ကဘာသာပေါင်းစုံဆွေးနွေးပွဲမှာရိုဟင်ဂျာဒုက္ခသည်တချို့နဲ့တွေ့ဆုံမှာဖြစ်ကြောင်းလဲဗာတီကန်ကျောင်းတော်ကဒီကနေ့ပဲအတိအပြုပြောဆိုထားပါတယ်ရှင်။